ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ဒေသခံတွေရဲ့မုန်းတီးမှုဟာလွန်စွာပြင်းထန်နှက်ဆိုင်နေတယ်။တန်စုကျုကာရန်ထားတဲ့သူ့ခေါ် prison camp အကျဉ်းစခန်းတွေမှာအပြင်းနဲ့ဆက်သွယ်မှုတွေနေနေကြရတာဟာဒုတိယကမ္ဘာစစ်ကပိုလန်နိုင်ငံမှာဂျူးတွေကိုပိတ်လောင်ထားတဲ့ခက်တို့အကျဉ်းစခန်းတွေနဲ့တူညီနေတယ်လို့အမေရိကန်အထက်လွှတ်တော်အမတ်တဦးကပြောလိုက်ပါတယ်။ Dick Durbin ဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်ခဲ့ပြီး VOA နဲ့ပြုလုပ်တဲ့တွေ့ဆုံမြင်ညာကမှအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြောင်းဦးကျော်ဆန်သာကတင်ကြားပေးပါမယ်ရှင်
။ဟုတ်ပါတယ်။သူကရခိုင်ပြည်မြောက်ပိုင်းကိုရောက်တော့ဒေသခံတွေနဲ့တွေ့ခဲ့ရတယ်။ဒီဒေသခံတွေဟာသူ့ခေါ်ဒီရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဘလောက်ခါခါသီးသီးမုန်းတိနေရတယ်ဆိုတာကိုစပြီးတော့ဦးပြောပါမယ်
။ The other part of this was to spend time in Myanmar.To speak to the people who live there in this Rakhine province where all of this is taking
place. Myanmar ကိုလည်းရောက်ခဲ့ပါတယ်ဒီပြဿနာတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသကလူတွေနဲ့စကားပြောခွင့်ရခဲ့ပါတယ်ဒီလူတွေရဲ့ရိုဟင်ဂျာတွေအပေါ်မှာမုန်းတိမှုဘလောက်ထိနှဆိုင်နေလဲဆိုတာကိုလည်းသိခဲ့ရပါတယ်ဒီအခြေအနေတွေဟာ21ရာစုမှာရှိနေသေးတယ်ဆိုတာမယုံကြည်နိုင်စရာပါပဲစကားပြောနေတာကိုရခိုင်ပြည်တော့ရိုဟင်ဂျာဆိုတဲ့စကားကိုမသုံးပါနဲ့ဒီရိုဟင်ဂျာဆိုတာတကယ်မရှိဘူးဆိုပြီးတော့ရိုဟင်ဂျာရှိတယ်ဆိုတာကိုငြင်းဆန်ကြပါတယ်
ဆက်လက်ပြီးတော့မုန်းတိမှုကဘာကြောင့်ကြောက်တောင်ပြင်းထန်ရသလဲဆိုတာကိုလည်းသူကသုံးသပ်ဖို့ကြိုးစားပါတယ်ပြီးတော့ဒါတောင်အာဖရိကအပါတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုတွေပူဆိုးရတယ်လို့လည်းသူကမှတ်ချက်ချပါတယ
် It isn't because they have spent so much time near them it turns out
အဲ့ဒီနေကြတာသိမကြသေးလို့မဟုတ်ပါဘူးမြန်မာပြည်တွေကလူတွေကသူတို့နဲ့ထိတွေ့မှုမရှိသလောက်ဖြစ်နေခဲ့ကြပါတယ်သူတို့တိဆောက်ပေးထားတဲ့ prison camps အကျဉ်းစခန်းတွေအကြောင်းမေးရင်အမျိုးသမီးတစ်ယောက်ကတောင်အာဖရိကကအပတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုနဲ့တူတယ်လို့ပြောပါတယ်။ဒါပေမဲ့တောင်အာဖရိကမှာတော့လူမဲတွေဟာတီးကြနေထိုင်ခဲ့ကြပေမဲ့လူမျိုးတွေရှိတဲ့နေရာကိုသွားပြီးတော့အလုပ်လုပ်ကင်လို့ရှိပါတယ်။ဒီလိုညာတွေကတော့တန်ဆူးကျိုးတွေနောက်ွယ်ကစခန်းတွေထဲမှာပဲနေနေရပါတယ်။အပြင်ထွက်ခွင့်မရှိပါဘူး။ဒါဟာဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေကိုပိတ်လောင်ထားခဲ့တဲ့ဝါဆော့ချင်းစခန်းတွေနဲ့ပို့ပြီးတော့တူပါတယ်။
ဆလဘီဒေါန်ဆန်စုကြီးအခန့်ကဏ္ဍဒေါန်ဆန်စုကြီးအပေါ်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်တင်ဝေဖန်နေကြတာတွေဆိုလဲသူကဆက်လိုက်ပြီးတော့ပြောသွားပါတယ
်ဒေါန်ဆန်စုကြီး a person whom I gladly voted for by resolution to congratulate for her
ဒေါန်ဆန်စုကြီးဆိုတာသူ့ရဲ့ရဲစွမ်းတက်တီကိုချီးကျူးမဲ့ဆုံးဖြတ်ချက်ကိုကျွန်တော်ကိုယ်တိုင်ဝမ်းမြောက်ဝမ်းသာမဲပေးခဲ့တဲ့ပုံကိုဖြစ်ပါတယ်အခုကိစ္စမှာတော့သူဟာအပြောင်းလဲလှုပ်ရှင်စိတ်မရှိပါဘဲလားလုံနိုင်တဲ့အင်အားမရှိတာပဲလားဒါတွေကိုကျူးလွန်နေတာကစစ်တပ်ပါသူကကဘာကဝေဖန်အပြစ်တင်နေကြတာဟာဆရာနာရှင်စနစ်ကို15နှစ်လုံးလုံးစွန့်စားအာခံလာသူတယောက်အနေနဲ့ဒီလိုညာကိစ္စကိုပို့ပြီးတော့လေးနဲ့မပြောရကောင်းလားဆိုတာဒေါသဖြစ်မှုထူပြီးတော့လုပ်နေကြတာလို့ထင်ပါတယ်ဒီခြေရီစိုးကိုသူကပြောင်းလဲပြုပြင်နိုင်မလားမဖြစ်နိုင်ပါဘူးသူ့မှာအာဏာမရှိပါဘူးဒါပေမဲ့သူ့အနေနဲ့ပို့ပြောတင်ပါတယ်ပို့လှုပ်တင်ပါတယ်ဒါကသိရှင်းပါတယ
်သူ့ကိုထောက်ခံသူတွေကတော့စစ်တပ်ကိုမထင်ချုံနိုင်သေးတဲ့အောင်ဒေါန်ဆန်းစုကြည်ဟာဒီမိုကရေစီမျိုးစစ်ဆက်လက်စနစ်နိုင်အောင်ထိန်းသိမ်းနေရတယ်လို့ဆိုကြောင်းစနေတာကဆက်ပြီးပြောပါတယ်ဒီချင်းတွေအားလုံးအတွက်အဓိကတောင်းရှိရစစ်တပ်ကို PRP တန်ခတ်ဖို့လိုအပ်တဲ့ဆိုတာကိုလည်းစုံမနှိမ့်မသုံးယူကြတယ်လို့ဆိုပါတယ
် But they should be held accountable
တောင်းရှိတဲ့စစ်ဘက်ခေါင်းဆောင်တွေအပေါ်မှာ PR တွေပေးဖို့လိုအပ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒီလိုနည်းနဲ့သာသူတို့ရဲ့လောက်ရက်တွေအတွက်သူတို့မှာတောင်းရှိတယ်ဆိုတာကိုပြသနိုင်မှာဖြစ်ပါတယ
်အမေရိကန်ထက်လို့တော့ Matt Dick Durbin ဟာပူဟမင်းကြီးတွားရောက်ခဲ့စဉ်တုန်းကရိုဟင်ဂျာဆိုတဲ့အဆုံးနှုံးမဆုံးမနဲ့ဆောင်ကျင်းတွားခဲ့တာကိုလည်းပဲမှားရလို့မယူဆကြအောင်ပူဟမင်းကြီးဟာအင်တန်လိမ်မာပန်းနတ်စွာကင်တွယ်တွားခြင်းသာဖြစ်ကြောင်းသူ့အနေနဲ့ပူဟမင်းကြီးကိုလွန်စွာလေးစားကြောင်းလည်းပြောသွားပါရစေ။